မြန်မာနိုင်ငံနဲ့ထိုင်းနိုင်ငံနဲ့ဆက်အနီးမှာရှိတဲ့ရွှေကုတ်ကိုနဲ့ခေခေဖတ်နယ်မြေအတွင်းမှာမြန်မာနိုင်ငံဘက်ကျန်းကိုတရားမဝင်ဝင်ရောက်လာတဲ့နိုင်ငံသားနှစ်ယောက်89ဦးမြန်မာအာဏာပိုင်တွေကဖေဖော်ဝါရီလ6ရက်နေ့မနေ့တုန်းကထပ်ပြီးတော့ဖမ်းဆီးလိုက်တယ်လို့နိုင်ငံပိုင် Global News Live of မြန်မာမှာဖော်ပြပါရတယ်။တရုတ်နိုင်ငံအနေနဲ့ထိုင်းမြန်မာပြည်တခြားနိုင်ငံနေနဲ့လက်တွဲပြီးတော့အွန်လိုင်းလမ်းကစားလုပ်ငန်းတွေနဲ့ငွေလိမ်ကိုင်းတွေကိုအမြင့်ချက်နှိမ်နင်းသွားမှာဖြစ်တယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရ ကွန်ကွန်ကမနေ့ကတည်းကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောပါရယ်မနေ့ကတည်းကမြန်မာပြည်တခြားနိုင်ငံနေနဲ့လက်တွဲပြီးတော့အွန်လိုင်းလမ်းကစားလုပ်ငန်းတွေနဲ့ငွေလိမ်ကိုင်းတွေကိုအမြင့်ချက်နှိမ်နင်းသွားမှာဖြစ်တယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရ ဒီမြောက်ရီဒေသအတွင်းမှာကရင်နဲ့ကိုင်ဖွဲ့တွေထိန်းချုပ်ထားတဲ့ဒေသတွေမှာတော့တရုတ်နိုင်ငံသားအများစုပိုင်တဲ့ကြားဖြတ်လုပ်ငန်းတွေမှာအလုပ်လုပ်ကိုင်နိုင်မှုတရုတ်နိုင်ငံသားအများအပြားပါဝင်တဲ့ဒီနိုင်ငံသားတော်တော်များများလူမုန်ကူးခံခဲ့ရတာပါအရင်စစ်ကောင်စီလက်အောက်ကရင်နဲ့ကြားဆောင်တပ်ဖွဲ့ BGF ကောင်ဆောင်ဗိုလ်မှူးကြီးစောချစ်သူကမြန်မာနိုင်ငံထဲမှာအွန်လိုင်းငွေကြေးလိမ်လည်တဲ့ခိုင်းနေမှာတရုတ်ဂျပန်ဗီယက်နမ်နဲ့ထိုင်းနိုင်ငံသားတွေအပါအဝင်ထောင်နဲ့ချီတဲ့နိုင်ငံသားတွေအတင်းကျပ်အလုပ်လုပ်ခိုင်ခဲ့ရကြောင်းကိုလည်းပြောပါရတယ်။အခုချိန်ထိကတော့ဒီစောချစ်သူအပါအဝင် BGF ကောင်ဆောင်၃ယောက်ကိုဖမ်းဝမ်းထုတ်ဖို့အတွက်ထိုင်းနိုင်ငံအထူးစုံစမ်းစစ်ဆေးရေးအဖွဲ့ DSI ကထိုင်းဆိုရကိုတောင်းဆိုထားပါတယ်ရှင်။